မြန်မာနိုင်ငံဘက်ကနိုင်ငံခြားရေးဒုတိယဝန်ကြီးဦးတန့်ကျော်ခေါင်းဆောင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတာဝန်ရှိတဲ့သူတွေပြီးခဲ့တဲ့ဩဂုတ်လ31ရက်နေ့မှာတွေ့ဆုံပြီးတော့ဒီနှစ်နိုင်ငံကြားမှာပေါ့လေဒီဒုက္ခတွေပြန်လက်ခံရေးနဲ့ပတ်သက်ပြီးတော့ဘလို့အများသဘောတူခဲ့တာရှိပါလဲရှင
်ဆွေးနွေးပွဲကပါဘလို့ခေါ်လဲဆိုတော့နေဆက်ကိစ္စတွေဘူဟောကန်ကိစ္စတွေဆွေးနွေးတဲ့ပြန်လာမဟုတ်ပဲမြန်မာဘက်မှာလုပ်လဲကျွန်းသားမှာလုပ်လဲလုပ်တဲ့ဘွယ်ဟိုဆွေးနွေးပွဲအခုကရှိချင်းရောကျွန်းသားမှာလုပ်တဲ့ဘွယ်ကိုကျွန်တော်တို့ကဟိုဒုဝင်ကြီးဒီကတော့ဥဆောင်နဲ့ delegation ဖွဲ့သွားတယ်အဲ့ဒါကမှလုတ်တယ်လုတ်တဲ့ကိစ္စမှာသူနေတာတွေကလောဘနဲ့အများကြီးဖြစ်နေတယ်ပေါ့နော်ဆိုရင်အချိန်မှာဘင်္ဂလားဘက်ကအာဂျင်နာမှာထိတ်ဆုံးတင်လာတာကဘင်္ဂလားဒေ့ရှ်မှာရှိတဲ့ refugee camp တွေကမြန်မာနိုင်ငံသားဆိုပြီးတော့ဟိုပြောတဲ့လူတွေပြန်လက်ခံမှုပေါ့နော်အဲလူတော်ကဖိုင်မှာ UNHCR နဲ့အပါအဝင်ပေါ့နော်ကျွန်တော်တို့နိုင်ငံသဘောတူညီချက်အားနဲ့လုံးတစ်ပတ်လက်ခံမယ်ပေါ့နော်စီရင်သမချက်ရေးဦးမယ်နီးစီစဉ်လို့စီစဉ်လိုက်တဲ့အခါမှာ2000ကျော်ရတယ်။ဆိုတော့ပင်လာဘက်က3000ကျော်ဆိုပြီးစဉ်းကြရတယ်။အဲ့ပေါ်မှာကျွန်တော်တို့ကလက်ခံရင်2000ကျော်လက်ခံမယ်ဆိုတော့အဲ့ဒီတုန်းကပြောခဲ့တာပေါ့2005တုန်းပြောခဲ့တဲ့ကိစ္စအခုသူတို့ကဒီ2005မှာပြောခဲ့တဲ့ကဏ္ဍကိုသူတို့ကပြန်ပြီးတော့ဟိုအဆိုပြုတယ်ပေါ့နော်။ဒါလက်ခံဖို့အဲ့ဒါကိုဒီဂျမဘက်ကဒါကိုတော့ကျွန်တော်တို့ကအရင်ကခရီးသေးတဲ့အတွက်လက်ခံတယ်တိုးတော်လည်းပဲဒီတိုင်းတော့လက်ခံလို့မရဘူးဒါကိုလက်ခံနိုင်ရေးအတွက်မြန်မာနိုင်ငံမှာဟုတ်မဟုတ်စီစစ်ဖို့ဦးရဖွဲ့ပေါ့နော်လုပ်ငန်းဖွဲ့ပေါ်မှာဖွဲ့ပြီးတော့လာမယ့်နှစ်လအတွင်းမှာဖွဲ့ပြီးသွားမယ်ဆိုပြီးတော့ agreement ရတယ်သို့တော့စင်လာဘက်ကအတွင်းဝင်ဆွဲဟာတွေကဟိုတစ်မျိုးဖြစ်နေပေါ့နော်ကွဲလွန်းနေတယ်ဒီကဟိုတို့တို့အစည်းအဝေးမှာတရားဝင်သဘောတူညီချက်တွေနဲ့ကွဲလွန်းနေတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအတွင်းဝင်ပြောတဲ့အထဲမှာကွဲလွဲချက်တွေဆိုတာဘယ်လိုအချက်တွေပါလဲရှင်ဘယ်လိုအချက်တွေမှာအဓိကကွဲလွဲနေပါလဲရှင်
နံပါတ်၁ကရိုဟင်ဂျာဆိုတဲ့ဟိုအုံလုံးပေါ့နော်ကျွန်တော်တို့ဟိုနိုင်ငံသားရေးတွင်ကြီးလည်းကျွန်တော်တို့ရှင်းတာလေဟိုဒီဖွင့်ပွဲမှာဒီဟာကိုမန်ရှင်းလုပ်တဲ့အချိန်မှာကျွန်တော်တို့ဒီ sensitive issue ပေါ့နော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ရှောင်းနေတဲ့အချိန်မှာဒီရိုဟင်ဂျာဆိုတဲ့ဖွင့်ပွဲမှာလည်းမတုံ့ပြန်ဘူးနောက်ချက်ကကျွန်တော်တို့နိုင်ငံအနေနဲ့ဒီဟာကိုကျွန်တော်တို့လက်မခံဘူးဒါကကျွန်တော်တို့နိုင်ငံမှာမရှိဘူးဒီအောင်ကျွန်တော်တို့ကအဆက်တော်လက်ခံနေဆိုရင်ကျွန်တော်တို့ကဒေါ်လာဆိုတဲ့အသုံးလုံးကိုဆက်ရမှာပေါ့နော်ဒါကဒီနိုင်ငံရဲ့အကျောက်ချာနာနဲ့ဆိုင်တယ်ပေါ့အဲ့ဒါကဟိုစစ်စစ်ဝဲမှာမပြောခဲ့တဲ့အစည်းအဝေးဝဲမှာမပြောခဲ့တဲ့ကိစ္စကိုသူ့မီဒီယာကိုသူပြောတဲ့အချိန်မှာဗန်ဆန်းမီဒီယာတွေပြောတဲ့အချိန်မှာဒါကိုသုံးလုံးပြောတယ
်ဟုတ်ကဲ့
နောက်နံပါတ်2ချက်ကကျွန်တော်တို့အစည်းအဝေး reserve ပေါ့နော် reserve မှာ1415ဦးကျန်လာဖို့ဟိုပြန်လက်ခံမှုစီစစ်မဲ့ပူရဲဖွဲ့ကိုနှစ်လအတွင်းဖွဲ့စည်းမယ်။အဲဒါသူရဲ့ဟိုသတင်းမီဒီယာတွေပါသူ့ရဲ့ပြောကြားချက်ကိုပြုလိုက်တော့နှစ်လအတွင်းမှာပြန်လည်ပို့ဆောင်မယ်ဆိုတာဒါကတစ်စလုံးအတော်လုံးနဲ့အသေးပဲရပွဲလွှဲနေတယ်။တတိယချက်ကဒီနိုင်ငံပေါ့နော်စီအီနိုင်ငံနဲ့ခြေရှင်းတဲ့ခါကသူ1990ကျော်ကစခဲ့တဲ့စေတနာကအခုသမားကြီးရတဲ့မှာသူနည်းကိုပြောတဲ့အချိန်မှာဒီနိုင်ငံရဲ့ထုတ်တာတွေပေါ့နော်။ဒါမျိုးတွေရှောင်ရမှုလို့လေဆိုတော့ကျွန်တော်တို့စိတ်ရစင်နာပေါ့နော်ဝန်ကြီးချုပ်ကတမလိုက်နဲ့တွေ့တယ်တွေ့ပြီးဒီ3000ကိစ္စနဲ့ပတ်သက်ပြီးသူကမီဒီယာတွေပြောတဲ့အချိန်မှာစီရဝင်ကျွန်တော်တို့ဆွေးနွေးတဲ့အချိန်မှာဟိုမဟုတ်တမလပြောတာမဟုတ်တဲ့အမျိုးတွေပြောတယ်အခုနိုင်ငံခြားရေးဥက္ကဋ္ဌကလည်းစီရဝင်ဆွေးနွေးပွဲမှာတရား agreement မရတဲ့ခါလေးမျိုးကိုပို့ပို့တာတာပြောတယ်ပေါ့နော်ဒါတွေကသူ့နိုင်ငံရဲ့ local politics ပေါ့နော်နိုင်ငံရဲ့မျက်ထောက်တာတွေကိုကျွန်တော်တို့ကတုံ့ပြန်တော့တော့လည်းပဲဒီတော့သူတို့ရဲ့နိုင်ငံရဲ့မျက်ထောက်ကကျွန်တော်တို့နိုင်ငံရဲ့ထုတ်ချာနာနဲ့ဂုဏ်သိက္ခာကိုတော့မထိပါဘူးလို့ပြောတော့နော်ဟုတ်ကဲ့
အခုလိုမျိုးဟုတ်ကဲ့ရှင်အခုလိုမျိုးဘင်္ဂလားဒေ့ရှ်ဘက်ကမြန်မာအစိုးရနဲ့သဘောတူချက်တွေနဲ့လွဲနေတယ်ဆိုတဲ့အချက်ပေါ်မှာအခုမြန်မာအစိုးရဘက်ကတရားဝင်ကန့်ကွက်ထားတာရှိပါသလားကန့်ကွက်ဖို့ရောအစီအစဉ်ရှိပါလားရှင
်စစ်တာကဘာလို့ကျွန်တော်တို့ delegation ဖွဲ့တာဒီတောင်ပြန်မရောက်တော့ဘူးအဲ့ဒါကပြီးတာနဲ့မီဒီယာကိုပြောတဲ့အချိန်မှာကျွန်တော်တို့ကပြန်မေးရတယ်ပြန်မေးရဆိုသူ့ဝင်ကပြန်တော့မရောက်တော့ဘူးဟိုဒါကားနေပြန်ဒီမြန်မာနိုင်ငံပြန်မရောက်တော့အဲ့မှာလည်းမီဒီယာမှာလက်ဝှမ်းမှုရယူပြီးတော့လုပ်တဲ့သဘောမျိုးပေါ့နော်အဲ့တော့သူတို့ကလည်းဒါနဲ့ပတ်သက်ပြီးမီဒီယာကိုပြောတဲ့အတွင်းဝင်မီဒီယာကိုပြောထားပြီးတော့မီဒီယာကပြန်ရေးတာပေါ့နော်အဲ့သဘောဖြစ်တော့ကျွန်တော်တို့ကလည်းမီဒီယာကိုပြန်ရှင်းပြမီဒီယာပြန်ပြောတဲ့သဘောပေါ့နောက်ပိုင်းသူတို့ကတော့စွန့်လို့တောင်းကြည့်ပြီးတော့ထုတ်သွားမယ်
ဟုတ်ကဲ့မြန်မာနိုင်ငံသားဒုက္ခသည်2415ဦးကိုပြန်လက်ခံမယ်ဆိုတာ2005ခုနှစ်ကသဘောတူညီချက်အခုက2014ခုနှစ်ထိရောက်လာပြီဆိုတော့ဒုက္ခသည်အရေးအတွက်ကဒီထက်ပိုပြီးတော့တိုးလာနိုင်စရာရှိပါသလားရှင်တိုးလာနိုင်တယ်လို့ထင်ပါလားဘလို့မြင်ပါလဲရှင်
တိုးလာနိုင်လို့ကြောက်လာနိုင်တယ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့ကပြန်ဖြေစစ်မယ်အဲ့တော့အဲ့ဒီအမောင်ဟိုတိကျတဲ့ကိန်းဂဏန်းကျွန်တော်တို့ပြောလို့မရဘူးသို့တော်လည်းပဲကျွန်တော်တို့ကနှစ်လေးတင်ကကဏန်းထဲအော်မဟုတ်တော့အမောင်ကျွန်တော်တို့ကလက်ခံမယ်အဲ့ဒီဟာကိုလက်ခံမယ်ခြံတဲ့ဟာတွေလက်မခံဘူး အဲအဲ့ဒီဟာနဲ့အညီပေါ့သူ့ရဲ့ထောက်သားတွေကိုစစ်စစ်ပြီးတော့ဟောအဲ့စစ်တဲ့ခါကိုစစ်ဖို့တော့ဖွဲ့စည်းဖို့လုပ်ငန်းပေါ်ဖွဲ့မယ်ဆိုတဲ့ဟာဆိုလိုတာကကျွန်တော်တို့အဲ့ညစ်တစ်လေးငါအားလုံးကိုဒီနှစ်လအတွင်းမှာရအောင်လက်ခံမယ်လို့ပြောတာမဟုတ်ဘူးကျွန်တော်တို့စစ်မယ်အဲ့ဒါကိုဆိုလိုတာ
ဟုတ်ကဲ့ရှင်ဆိုတော့အကယ်၍ဒီစီစစ်ပြီးသွားလို့မြန်မာနိုင်ငံသားအဖြစ်ပေါ့နော်တက်တေခိုင်မထောက်ထားရှိတယ်ဆိုရင်အခုပြန်ခေါ်တဲ့ဒီမြန်မာဒုက္ခသည်တွေကိုဘယ်မှာထားဖို့အစီအစဉ်ရှိပါလဲရှင်အဲ့ဒါနဲ့ပတ်သက်လို့ရောဆရာတို့ဘက်ကဒီကြိုးပြီးတော့စီစဉ်ထားတာဆွေးနွေးထားတာမျိုးရောရှိပါပြီလားရှင
်ဟိုနှစ်ပိုင်းရှိရတာအဲ့တော့တစ်ပိုင်းကကျွန်တော်တို့ရဲ့အပြုသဘောဆောင်တဲ့ဥပဒေဆောင်ရမှုပေါ့နော်အဲ့ဒါကိုဟိုကြားသားတဲ့အနေနဲ့ဒီဟိုမြန်မာနိုင်ငံရဲ့သဘောတူချက်ကိုလေးစားတဲ့အနေနဲ့ကျွန်တော်တို့ဟိုဒီဘက်ကနေဒီချိန်မှာလုပ်ပေးသလိုကျွန်တော်တို့ဘက်မှာဖြစ်လာတဲ့ဟာတွေမှာလည်းဟိုဘင်္ဂလားဒေ့ရှ်ပေါ်အထူးသဖြင့်ပါဝင်ပတ်သက်တဲ့ UNHCR ပေါ်သူတို့တွေကဒီဟာနဲ့ပတ်သက်ပြီးတော့သူ့ရဲ့အကောင့်တွေပြီးတော့သူတို့ယူရလိမ့်မယ်။ဆိုလိုတာကကျွန်တော်တို့ဒီမှာဘင်္ဂလီတွေကိုနိုင်ငံသားစီစီ verification လုပ်တဲ့အချိန်မှာမဟုတ်ဘူးဆိုတဲ့ဟာတွေထွက်လာရင်အဲ့ဒီဘယ်မေးလားဘင်္ဂလားဒေ့ရှ်ကလာတာမဟုတ်ဘူးဆိုဘင်္ဂလားဒေ့ရှ်ကယတိကျမြင်နေတော့ဒီဗိုလ်ကျရွှေကိုကိစ္စကကျွန်တော်တို့ထပ်ရှင်းရမယ်နော်။ဒီဟာတော့ကျွန်တော်တို့ဟိုဘက်ဒီဘက်ဒါမျိုးတွေဟိုချိန်ဆပြီးလုပ်ဖို့ရှိပါတယ်။ဟုတ်ကဲ့
ဟုတ်ကဲ့အခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်